ဆိုရနဲ့ဒိုင်းသားလက်နက်ကန်ဖွဲ့လို့ကြပြစ်ခတ်ရစေရေးငြင်းချမ်းရေးဆွေးနွေးမှုတွေကနေဒိုင်းသားများအလုံးလက်ခံနိုင်တဲ့ညီညွတ်မှုကိုဥတည်တဲ့ပုံစံနဲ့သွားတဲ့ငြင်းချမ်းရေးအဖြစ်အောင်မြင်စေခြင်းနဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါပြင်နိုင်ငံတော်လုံးမှာရှိတဲ့တိုင်းသားတွေအားလုံးအခွင့်အရေးတန်းတူညီမျှမှုဖက်ဒရယ်စနစ်ကိုဖော်ဆောင်နိုင်တဲ့အစိုးရတရားဖွဲ့စည်းနိုင်ရေးကြိုးပမ်းသွားကြဖို့အရေးကြီးတယ်ဆိုတာကိုဒီကနေ့ဟိုပုံးမြို့လူမှုစီဝေးပွဲမှာထပ်လောင်းပြောကြပါတယ်ပိုဒေတာတွေမြို့ရဲ့စေဝါတိုက်ဖြတ်ရေးကြိုးပမ်းမှုတွေနဲ့ UNODC ရဲ့ဘိန်းစားတို့စိုက်ကွင်းတွေကိုလည်းတွားရောက်လေ့လာခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်အကြောင်းအသေးစိတ်ကိုတော့မတ်စုံမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပထမဦးဆုံးကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကဟိုပုံးပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။တိုင်းရင်းဒေသတွေကြားနယ်မြေတည်ငြိမ်အေးချမ်းမှုရှိစေရေးအတွက်အခုလက်ရှိအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုတွေကိုတိုင်းရင်းသားအလုံးလက်ခံနိုင်တဲ့ရေရှည်တည်ရခိုင်မြဲတဲ့ငြိမ်းချမ်းရေးဖြစ်စေချင်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။ငင်းကြရေးဆိုတာလိုအပ်တယ်ဆိုတာဟာမွေးလာကလေးကသိတယ်လို့ပြောလို့ရပါတယ်။အခုဆိုလို့ရှိရင်အပြစ်ခရဆဲရေးအတွက်ဆွေးနွေးနေကြတယ်။ကျမတို့ကတော့အောင်မြင်စေချင်တယ်။အပြစ်ခရဆဲရေးဆိုတာဟာတိုင်းသားများအားလုံးလက်ခံနိုင်တဲ့ပုံစံနဲ့တည်ငြိမ်နိုင်တဲ့ပုံစံနဲ့ဖြစ်စေချင်တယ်။ကျမတို့အဖွဲ့ချုပ်ကတော့ဒီလိုပဲရိုးရိုးသားသားမြင်ပါတယ်။အပြစ်ခရဆဲရေးသဘောတူညီချက်ဆိုတာဟာတိုင်းသားများအလုံးရဲ့ညီညွတ်မှုကိုဥတည်တဲ့သဘောတူညီမဲ့မျိုးဖြစ်စေခြင်းနဲ့နောက်ပြီးတော့လည်းတည်တံ့ခိုင်မဲ့သဘောတူညီချက်မျိုးဖြစ်စေခြင်းနဲ့ဒီနေ့သဘောတူပြီးတော့နောက်တစ်နေ့ပြိုကွဲမဲ့ဟာမျိုးဆိုရင်ဘာမှအလေးပင်မရှိဘူး
တောင်တန်းနဲ့ပြည်မကြအခွင့်အရေးတန်းတူညီမျှရှိစေမဲ့တိုင်းရင်းသားပြည်သူလူထုအားလုံးလိုလာတဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားကြရမှာဖြစ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေကိုထပ်လောင်းပြောဆိုရှင်းလင်းခဲ့ပါတယ
်လွတ်လပ်ရေးရခဲ့တာဆိုရင်ခုဆိုရင်68နှစ်ရှိသွားပါပြီဒီ68နှစ်အချိန်အတွင်းမှာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတစ်ခုဆိုတာဟာမပေါ်ပေါက်သေးပါဘူးဒီလိုဖက်ဒရယ်ပြည်ထောင်စုတစ်ခုပေါ်ပေါက်မှကျမတို့တိုင်းသားများအားလုံးဟာလွတ်လွတ်လပ်လပ်လုံလုံခြုံခြုံအေးအေးဆေးဆေးနဲ့ဒီနိုင်ငံအတွင်းမှာတွတ်တက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ဟုတ်ကဲ့ကျမတို့တွေအားလုံးလိုလားတဲ့အကြောင်းလဲတွေကိုတည်တည်ငြိမ်ငြိမ်အေးချမ်းသာနဲ့ဈေးကောက်ပွဲတွေရတယ်တစ်ဆင့်လုံးယူဖို့ဆိုတာဟာအင်မတန်မှအရေးကြီးပါတယ
်။ဒေါအောင်ဆန်းစုကြည်ဟာဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံချိန်တိုင်းမှာတိုင်းရင်းသားတွေကိုဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပအုပ်ခီးစဉ်အတွင်းဒေသတွင်းလူငယ်တွေကိုအညွန့်ကြိုးစေတဲ့မူရည်စေဝါပြဿနာကိုလည်းဦးစားပေးဆွေးနွေးခဲ့ပါတယ်
။ကျမတို့ရဲ့နိုင်ငံရဲ့လူငယ်တွေအတွက်အင်မတန်မှအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေပါတယ်။မူရည်စေဝါရဲ့အံရဲဟာကျမတို့နိုင်ငံတစ်နိုင်ငံလုံးမှာပြန့်နှံ့နေတယ်။ဒီဟာကိုကျမတို့ထိချုပ်နိုင်မှကျမတို့နိုင်ငံရဲ့အနာဂတ်အတွက်ကောင်းမှာပါ။အချိန်ထဲမှာလည်းကျမတို့နိုင်ငံရဲ့အနာဂတ်အတွက်ဆိုတာဟာနိုင်ငံရေးအတွက်နိုင်ငံရေးအရာလိုရမယ့်ကိစ္စတွေရှိပါလိမ့်။ဒီလိုနိုင်ငံရေးအရာလိုရမယ့်ကိစ္စတွေဟာကျမတို့ပြည်သူအားလုံးနဲ့သက်ဆိုင်ပါလေ။အထူးဖြင့်ကျမတို့ဟာပြည်သူစိတ်ဓာတ်နဲ့တိုင်းသားတွေအားလုံးစုပေါင်းပြီးတော့ညီညီညာညာလုပ်ဖို့လိုတဲ့ကိစ္စတစ်ခုဖြစ်ပါလိမ့်။
အဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသရှမ်းပြည်နယ်ခရီးစဉ်ကိုဘာကြောင့်ရောက်လာဖို့စီစဉ်ပြစ်ခဲ့တယ်ဆိုတာကိုလည်းခရီးစဉ်စီစဉ်သူဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုရှင်းပြပါတယ
်ပအိုးကိုပိုင်အုပ်ချုပ်ဒေသပုဂ္ဂိုလ်တွေကပအိုး NLD တွေဖိတ်ခေါ်လို့သွားတာပါခင်ဗျာ NLD ပါတီကဗမာပါတီမှာပါတီသူပြောနေကြတာမဟုတ်ဘူးကျွန်တော်တို့ NLD မှာပအိုး NLD လည်းရှိတယ်ရှမ်း NLD လည်းရှိတယ်ကယား NLD လည်းရှိတယ်လူမျိုးပြည်နယ်တွေမှာဆိုရင်ကရင်ပြည်နယ်ပြာပြီနဲ့ရခိုင်ပြီနဲ့ကချင်ပြီနဲ့စပြီနဲ့ဒဲပြီနဲ့မှမဆို NLD ကလူတွေကတဝက်ကျော်လောက်ပါတယ်။အဲကျွန်တော်ပါတီကပြောရီပါတီဆိုတာကိုပြကျင်တာအဲ့ဒါအဓိကပါပဲ။သူတို့ရေနိုဒီကအဲ့ဒီဒေသမှာဒီစီဝါနဲ့ပတ်သက်ပြီးတော့ပြန်လဲပန်းပြိုင်းလုပ်ငန်းတွေပါတီလုပ်တယ်ဆိုတော့ပြတာလေပြကျင်လို့ပါတာဖိတ်တာ
အိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသခံတိုင်းရင်းသားတွေဘက်ကအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုလှိုက်လိုက်လဲလဲကြိုဆိုခဲ့ကြတယ်လို့လည်းရှမ်းပြည်နယ်ဒေသခံတဦးဖြစ်တဲ့ဦးမျိုးကပြောပါတယ်
။တိုင်းသားတွေဒါတော့အားလုံးထောက်ခံမှုအပြည့်အဝရှိကြတယ်။ဒီစဉ်မှာကျွန်တော်တို့ဟိုဘိန်းစားတို့စိုက်ကြိုးရေးတွေလုပ်တဲ့နေရာမှာကိုယ်တိုင်ကိုကြွင်းစင်းပြီးတော့တောင်းတနေတဲ့စကားပြောပါတယ်။က ကျွန်တော်တို့ဟိုဘုံဟောပြောပွဲရတော့ဒေတာဖွင့်ပြရေးပေါ့နော်တောင်သူတွေအမခန့်ရဲ့အဲ့ဒီအခါလေးတွေကပကားပြောဖြစ်ပါတယ
်ပေါ့အိုးကိုပိုင်အုတ်ချုပ်ခွေရဒေတာကိုပထမအကြိမ်တွားရောက်ဖို့စီစဉ်ခဲ့ပေမဲ့ပြတ်သွားခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့တွားရောက်နိုင်ခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကိုပိုင်အုတ်ချုပ်ခွေရဒေတာနှစ်ရက်တာခီးစဉ်အတွင်းမှာတောင်ကြီးမြို့မှာရှမ်းပြည်နယ်တောင်ပိုင်းတစ်ခုလုံးက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့တွေ့ဆုံမှုရှိပြီးတနင်္ဂနွေညနေမှာပဲရန်ကုန်မြို့ကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်